မြန်မာငင်းချင်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်၄ဖွဲ့ကကိုယ်စားလှယ်တွေပြောင်းနိုင်ငံယူနန်ပြည်နယ်ကူမဲမှာဒီဇင်ဘာလ15ရက်နေ့တနင်္ဂနွေနေ့ကအလို့သဘောဆွေးနွေးချမယ်ဆိုကချင်လက်နက်ကိုင်တပ်ပြောခွင့်ရတဲ့ကိုကိုကာပြည်သတင်းတွေကဖော်ပြကြပါတယ်။အစိုးရငင်းချင်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်၄ဖွဲ့ကပြောင်းနိုင်ငံတဲ့အလို့သဘောတွေ့ဆုံဖို့တွားရောက်နေတဲ့အကြောင်းမြန်မာအစိုးရငင်းချင်းရေးအကျိုးဆောင်တဦးကလည်း VOA ကိုပြောဆိုထားတာပါ။ကချင်လွန်မြောက်ရေးအဖွဲ့ KIO, KIA, ရခိုင်တပ်တော် ULAAA, ကိုကန်တပ်ဖြစ်တဲ့မြန်မာအမျိုးသားများဒီမိုကရက်တစ်တပ်ပေါင်းစု MNDAA နဲ့တောင်ပလောင်တပ် PSLF, TNL တို့နဲ့တွေ့ဆုံဆွေးနွေးကြဖို့ဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေပြင်းထန်နေဆဲဖြစ်တယ်လို့ကျန်းပြည်မြောက်ပိုင်းမှာလည်းစီရီတင်းမာမှုကမပြီးပြတ်သေးချိန်မှာအခုလိုဆွေးနွေးမှုထွက်လာတာပါနှစ်ဖက်ဆွေးနွေးပွဲနဲ့ပတ်သက်လို့ရောဘာတွေဆွေးနွေးကြမလဲဆိုတဲ့အသေးစိတ်ကိုရောဘယ်ဘက်ကမှအတိအကျသတင်းထုတ်ပြန်ထားတာတော့မရှိပါဘူး